ီးခဲ့တဲ့မေလကနေဇူလိုင်လကုန်အထိဟာပသိမ်တက္ကသိုလ်အဝေးတင်ကျောင်းသားတွေရဲ့ကျောင်းအပ်ရာသည်ဖြစ်ခဲ့ပါတယ်။လာမယ့်အောက်တိုဘာလနဲ့နိုဝင်ဘာလတွေမှာတော့မေဂျာအလိုက်ကျောင်းသားတွေစတင်ပြီးကျောင်းတက်ရတော့မှာဖြစ်ပါတယ်။အဝေးတင်ကျောင်းသားအများစုဟာအနေနဲ့အရက်ရက်မှာအလုပ်လုပ်ကင်နေကြတဲ့အတွက်ကျောင်းအပ်ရာမှာကိုယ်တိုင်မအပ်ဘဲကျောင်းစည်းတွေကနေတဆင့်ကျောင်းအပ်နှံကြတာတွေရှိပါတယ်။ပသိမ်တက္ကသိုလ်မှာငယ်တန်းစီမတဦးဖြစ်တဲ့ဒေါ်စုနန္နာလိုင်စီကတဆင့်ကျောင်းအပ်သူတွေများခဲ့ပါတယ်။ကျောင်းသားတွေရဲ့အပြောအယဆိုရင်ဒီနှစ်မှာဒေါ်စုနန္နာလိုင်စီကတဆင့်ကျောင်းအပ်ခိုင်းခဲ့တဲ့ကျောင်းသားအယောက်60လောက်ရှိခဲ့ပါတယ်။အဲ့ဒီစီမားကကျောင်းသားတွေကိုကျောင်းမအပ်ပေးခဲ့ပဲကျောင်းအခငွေတွေကိုတုံးဆွဲပြီးလက်ရှိမှာအဆက်အသွယ်ဖြတ်ပြီးတင်းရှောင်နေပါတယ်။ရန်ကုန်မှာလာရောက်အလုပ်လုပ်ကင်နေတဲ့ပသိမ်တက္ကသိုလ်ကစီးပွားရေးမေဂျာဒုတိယနှစ်ကျောင်းသားမောင်ဟိမန်ညီညီကစီမားဒေါ်စုနန္နာလိုင်ကိုကျောင်းအပ်ခိုင်းခဲ့ပေမဲ့အလိန်ခံခဲ့ရတာကိုအခုလိုပြောပြပါတယ်။
သူကကျွန်တော်စပြီးတော့အဲဒီကျောင်းအပ်ဖို့ကိစ္စကိုပတ်သက်ဖြစ်တာတော့ဒီနေ့ဆိုကျွန်တော်3နှစ်မြောက်ပေါ့ဒီနေ့ကကျွန်တော်သူ့ကို5လပိုင်းလောက်ကသူ့အပ်ဖို့အဲဘောင်းလေးကျောင်းအပ်လို့ရပြီဆိုတော့ကျွန်တော်ဒီကသူ့အပ်ပေးတယ်ဆိုတော့ခိုင်းနေတယ်လို့ပဲဒီကျွန်တော်ပတ်စံဒီကပဲဘာလဲဆွဲပေးကြတော့ကျောင်းအပ်ကိုသူတယောက်ကဒီစတင်ကျောင်းသားမဆုံသေးရလို့ဆိုတော့အဲဒီပေးရစနေပြီးတော့အဲဒီရာကဦးစားတကူတွေ့တယ်တဲ့အဲဒီဆရာမမင်းတို့များပါလားမကြည့်ရုံနဲ့ဆိုကျွန်တော်လာပြတယ်လာပြတော့ကျွန်တော်ကြည့်ရတော့အဲကျွန်တော်အပ်နေကြဆရာမတော့ကျွန်တော်အပ်နေဆရာမဆိုတော့ချက်ချင်းဆိုတော့ကိုယ်မပါလာဘူးလို့ထင်တာပေါ့နော်မလုံးလောက်ဘူးထင်တာပေါ့တကယ်ချင်းတို့အဲဒီမှာကျောင်းအပ်ထားတဲ့ list မှာတော့ကြည့်ခံရတော့မပါဘူး
ကျောင်းသားတချို့ဟာပြီးခဲ့တဲ့တရက်နှစ်ရက်ကမှကျောင်းတက်ဖို့သွားတဲ့အခါကျောင်းအပ်နှံထားခြင်းမရှိတာကိုသိရှိခဲ့ပြီးပသိမ်သူပသိမ်သားများစုံစည်းရာဆိုတဲ့ Facebook စာမျက်နှာမှာဒီအဖြစ်အပျက်ကိုတင်ခဲ့တာကြောင့်ကျောင်းသားတွေတဆင့်ကနေတဆင့်သိလာတာဖြစ်ပါတယ်။ပသိမ်တက္ကသိုလ်ကရုံးစည်းတဦးဖြစ်တဲ့ဦးကျော်စင်ကဒီသတင်းတွေဟာအတိဖြစ်တယ်လို့အခုလိုပြောပြပါတယ်။ဖြစ်တာတော
့ဟုတ်တာတော့ဟုတ်တယ်အမ။ရုံးလည်းမတက်ဘူးတော့ဖွင့်နဲ့ဖွင့်ရုံးလည်းမလာတော့ဘူး။ဘုရားလာတဲ့တပတ်ကျော်ပါစမ်းလိုက်ကျတော့လာတယ်ဘာလို့ကျွန်တော်ပြောလာတယ်သူအမထားတာတော့လည်းမျိုးတော့ရှိတယ်ကြည့်ရတယ်ငါတို့ကျွန်တော်ကတော့နေရာတင်းတော့အခုကတော့လိုင်းတော့ကျောင်းသားအုံနေချင်းတော့မလာဘူးကြောက်ကြည့်တော့၁ယောက်က၂ယောက်ကအဲ့လိုတော့လာတယ်ဗျာ
ဒေါ်စုနန္နာလိုင်အနေနဲ့ခွင့်မဲ့ပြက်ကွက်ပြီးကျောင်းကစာနဲ့၃ချိန်တိုင်ဆင့်ခေါ်တာကိုလည်းလာရောက်ခြင်းမရှိတဲ့အတွက်အလုတ်ကနေထုတ်ပယ်ဖို့ကျောင်းတာဝန်ရှိသူတွေကစီစဉ်နေတယ်လို့ဦးကျော်စင်ကပြောပြပါတယ်။ဒီသတင်းတွေနဲ့ပတ်သက်ပြီးဒေါ်စုနန္နာလိုင်ထံ RFA ကဖုန်းနဲ့ဆက်သွယ်ရမှာလေဖုန်းဆက်ပိတ်ထားတာကြောင့်အဆက်အသွယ်မရခဲ့ပါဘူး။ပသိမ်မျိုးမရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲအရာရှိတဦးကအခုလိုပြောပါတယ်။
တော်တော်ဝင်ရှိရွာရဲကျွန်တော်ရဲစခန်းကိုတော့မလာသေးဘူးဗျ။တော်တော်တယ်လေရဲစခန်းကိုတော့ဘယ်သူမှမလာသေးဘူး။တို့တို့အဲ့လိုပေါ့နော် Facebook မှာတက်တဲ့ပန်းညာပဲကျွန်တော်တို့ကကြားရတာပေါ့နော်။အခုတွေတော့ကျွန်တော်ကျောင်းသားတွေဘက်ကလာတာတော့မရှိဘူး။အဲ့ဒါကတော့ကျွန်တော်တို့လူကြီးတွေရဲ့ညွန်ကြားချက်လည်းပဲကျွန်တော်တို့ကသွားပါဗျ။တို့ကဒါလူကြီးတွေရဲ့ဟိုပေါ့နော်ညွန်ကြားချက်ကဒီလိုလုပ်ဆိုပြီးကျွန်တော်အဲ့ဒါတော့လိုက်တော့ပါဘာလို့ဆိုတော့ဒါကျောင်းနဲ့ပတ်သက်နေတဲ့ကိစ္စဆိုတော့လေ။
ကျောင်းသားတဦးရဲ့ကျောင်းအပ်ခနဲ့ assignment ကဟာ3000ကျော်ရှိပြီးစည်ရီးမထံကနေတဆင့်ကျောင်းအပ်ခိုင်းတာဖြစ်တဲ့အတွက်ကျောင်းသားတွေကတဦးကို5000ကျော်ပေးပြီးအနှံခိုင်းကြတာဖြစ်ပါတယ်။ပသိမ်တက္ကသိုလ်ကအဝေးတင်နောက်ဆုံးနှစ်အင်္ဂလိပ်စာကျောင်းသားကိုစီသူအောင်ကစည်ရီးမဒေါ်စုနန္နာလိုင်ထံကနေတဆင့်ကျောင်းအပ်ခဲ့တဲ့တငယ်ချင်းတွေအလိန်ခံရတဲ့အဖြစ်ကိုအခုလိုပြောပြပါတယ်။
ပထမနှစ်တော့အပ်ပေးတယ်ပေါ့နော်အခုဒီနှစ်လည်းကြားလိုက်ကြတော့သူကသူ့မှာလည်းကျွေးရဆက်စရာရှိတယ်လို့ကြားတယ်ခုလည်းကြားလိုက်ကြတော့သူကပြေးသွားတဲ့တော်ပါမှာအော်ကျွန်တော်တို့ကမပါဘူးမှာကျွန်တော်တို့ကတက်တက်အပ်တာပေါ့နော်ဆရာတည်းအောင်လဲကျွန်တော်တို့တကယ်ချင်းနှစ်ယောက်တော့ပါတယ်တစ်ယောက်ကကြတော့ ego ကသူကတော့လုံးဝမအပ်ထားဘူးလေအခုစရင်းလေးပြန်ချကြည့်တော့စရင်းလေးပြန်ချကြည့်တော့မအပ်ထားဘူးဆိုတော့လုံးဝအပ်လို့မရတော့ဘူးလေတစ်ယောက်ကတော့အကြောင်းအပ်ပေးထားတဲ့ assignment မတင်ခဲ့ဘူးလေ assignment မတင်ခဲ့တာတော့ပသိမ်တက်တော့ကနေပြီးတော့အခုလောက်ပြေးနေတယ် assignment ဟိုစားပေါ့နော်ရှစ်လပိုင်းပိတ်သွားပြီမြဲအခု assignment တော့ကတော့လောက်ပြေးနေတယ်လုံးဝမအပ်တဲ့လူတွေတော့ကတော့မရတော့ဘူးလေမှာ
လက်ရှိမှာကျောင်းသားတချို့ကကျောင်းသားရေးရာကိုတွားရောက်ပြီးအလိန်ခံခဲ့ရတဲ့အခြေအနေတွေကိုအကြောင်းကြားထားတာတွေရှိနေပါတယ်။ကျောင်းတော်ဝင်ရှိသူတွေကကျောင်းမအပ်ဖြစ်ခဲ့တဲ့ကျောင်းသားတွေအတွက်ကျောင်းအပ်နှံခွင့်ပြန်လည်ပေးဖို့မရှိကြောင်းနဲ့ assignment တင်ဖို့ပြက်ကွက်ခဲ့တဲ့ကျောင်းသားတွေအတွက်ကိုကူညီဆောင်ရွက်ပေးသွားမယ်လို့ဖြေကြားကြောင်းကျောင်းသားတွေကပြောပါတယ်ရှင်။